ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ဖြတ်တိုက်နေပြီးမုန်တိုင်းရှင်ကြောင်းအန်ဒရီကြီးရဲ့ဆိုင်လုံးကြီးတွေထားနေတယ်လို့မူကြီးပြောပြီးတော့လေကင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖြတ်စီအားကြီးနေလို့မုလူဝဒါခံမှန်းတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖိဖိချင်းချွေသွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရဲ့ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရီကြီးလာပါတယ်။မုန်တိုင်းဟာနောက်ဘက်ကိုတနာရီ 1.2 မိုင်ကျော်နှုန်းနဲ့ချွေသွားနေပြီးကျမ်းမြလေးတိုင်လုံးတနာရီ168မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါတယ်။ဂရန်ဘာဟာမားကျွန်းနဲ့အာဘကူကျွန်းတွေမှာအပျက်စီးတွေကြီးကြီးမားမားရှိတာကိုအာနာပိုင်းတွေနဲ့ကရိုကကတောင်ဝင်ရှိသူတွေရဲ့ကနဦးဆက်ဆက်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချီနေတဲ့လားကျန်းဒီတင်ကပြောပါတယ်။ဆိုးရွားပျက်စီးသွားတဲ့ဒါမှမဟုတ်လုံးဝပြိုကျသွားတဲ့အင်ဂျင်ပေါင်း 13,000 တိရှိတယ်လို့ပြောပါတယ်။မုန်တိုင်းကြောင့်ဒဏ်ရာသူတွေကျွန်းနဲ့ပျက်စီးပမာဏကိုဒီကနေ့နောက်ပိုင်းနဲ့ဒါမဲ့ချက်တွေတင်ပိုးပြီးရှင်းရှင်းလင်းလင်းသိလာရမှာပါ။ဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခံမှန်းသူတွေကပြောပြီးမိုးရေကြီး12လမနီးပါးကနေ23လမကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ရှစ်တောင်ဘက်ကန်ယူရန်လျှောက်ကပြည်နယ်တွေရဲ့တာဝန်ရှိသူတွေကသတိပေးချက်တွေအတိအကျထုတ်ပြန်ထားတယ်လို့မုန်တိုင်းတန်တက်နိုင်ခြေအစီအစဉ်ဒေသတွေကလူတွေရှေ့ပြောင်းကြဖို့ညွှန်ကြားထားပါတယ်။